မြန်မာနိုင်ငံမှာမီယိုပလာထုံနှံအစဉ်လာရီအရာအသက်18နှစ်အောင်အိမ်အောင်ပြုဝင်ရှိပေမယ့်တရားဝင်ဥပဒေပြဋ္ဌာန်းနိုင်ဖို့အတွက်အဆိုကိုတော့ပြည်သူ့လွှတ်တော်ကမကြသေးခင်ကပဲအတည်ပြုလိုက်ပါတယ်။ဒီအပေါ်မှာထောက်ခံသူတွေလည်းတွေ့ရတယ်လို့ကန့်ကွက်ဝေဖန်သူတွေလည်းတော်တော်များများရှိခဲ့တာပါ
။ The millions of girls forced into early marriages every year, some as young as 8 or 9 years old, are more likely to be poor.and are more likely to stay poor.
နေ့စဉ်ကဘာတဝမ်းမှာငငယ်ရွယ်ရွယ်နဲ့အတင်းကျပ်အိမ်တော်ပြုခံရတဲ့မိန်းကလေးတွေတန်းနဲ့ချီရှိနေပြီးတော့ဒီမိန်းကလေးတွေဟာဆင်းရဲတွင်းကနေတက်နိုင်ကြမှာမဟုတ်ဘူးလို့ကဘာအတန်ရဲ့သတိပေးချက်ပါ။ဘာကြောင့်ပါလဲ။အဓိကတော့အရွယ်မတန်ရင်အိမ်တော်ပြုတဲ့အတွက်လူငယ်တွေရဲ့ပညာရေးမှာထိခိုက်နိုင်ပြီးတော့နှစ်ရှည်လာများပြုစုပြိုးထောင်ရတဲ့လူသားအရင်းမြစ်တွေဆုံရှုံသွားတဲ့အတွေ့တိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုပါထိခိုက်နိုင်တယ်လို့ကမ္ဘာပံကထောက်ပြခဲ့တာပါဒါဟာစီးပွားရေးချွတ်ချုံကျနေတဲ့မြန်မာနိုင်ငံအတွက်ထည့်သွင်းစဉ်းစားရမယ့်အချက်တစ်ခုပဲဖြစ်ပါတယ်ဒါလည်းမကသေးပါဘူးစမ်းမချင်းဒီလက်တပါဆိုတဲ့မြမဆိုရိုးစကားကိုလည်းမိမထားဖို့အရေးကြီးပါတယ်
ထက်ချင်းနဲ့အောင်အိမ်အောင်ပြူတာကိုသူတေသနာပြုလုပ်ထားတဲ့အခါမှာသူကဘာတွေ့လဲဆိုလို့ရှိရင်ဒီလိုထက်ချင်းနဲ့အောင်ပေါ့နော်သူတင်း15နှစ်ဝန်းကျင်မှာကိုဝင်ဆောင်ခဲ့လို့ရှိရင်အတက်ငယ်တဲ့အတွက်ကိုဝင်ကလာမရှိခင်မွေးဖွားတယ်မွေးရဲ့ကလေးတွေကလည်းသေးလီရဲ့ပေါင်မပြည့်တဲ့ကလေးတွေဖြစ်တယ်မွေးကင်းစားကလေးပြေဆုံးမှုတွေလည်းအများတော်တွေ့ရတယ်နောက်တစ်ခုကတော့ဒီမွေးဖွားရမှာလည်းခက်ခဲတယ်ပေါ့နော်ရှင်ပစုံရိုးပြင်းတဲ့ပြဿနာတွေပါရှိတဲ့အတွက်မွေးဖွားရမှာခွဲစိတ်ရတဲ့ဟာကြီးများတယ်အဲ့လိုခွဲစိတ်တဲ့အတွက်လည်းခွဲစိတ်မှုရဲ့ဒီနောက်ဆက်တွဲအန္တရာယ်ရှိရအောင်တွေ့ရတယ်ပေါ့
ကနေဒါနိုင်ငံအယ်ဘာတာတက္ကသိုလ်ကတိကဒေါက်တာခင်စောဝင်းပြောခဲ့တာပါဒါဟာမျိုးပွားချင်းဆိုင်ရာကျန်းမာရေးမှာလက်တလောကြုံရနိုင်တဲ့ဆိုးကျိုးတွေဖြစ်တယ်လို့ HIV ပိုးကူးစက်ခံရနိုင်တဲ့အနေရယ်လဲတိတ်ကိုကြီးမားတယ်လို့ကမ္ဘာပံကသတိပေးထားပါသေးတယ်။ဒီလိုရုပ်ပိုင်းဆိုင်ရာကျန်းမာရေးပြဿနာတွေအပြင်စိတ်ပိုင်းဆိုင်ရာမှာလဲကြုံတွေ့ရနိုင်တဲ့အခြေအနေပေါ်မူတည်ပြီးဆိုးကျိုးတက်ရောက်မှုတွေဖြစ်ပေါ်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်။
ဆိုင်မှာတော့သူကကိုယ့်ကိုယ်ကိုယုံကြည်ပြီးဆက်မှာအားနေပြီးတော့ကိုတင်ငင်အားငယ်စိတ်ကြီးဝင်လာမျိုးရှိတယ်။နောက်ပြီးတော့ကိုယ့်ရဲ့ရည်ရည်ချင်းရှိလိုက်ရင်ကိုယ့်လိုမျိုးအိမ်တော်မကြတဲ့ဒီကလေးတွေကတော့တက်တက်ကြွကြွနဲ့ပညာရေးစီးပွားရေးတွေမှာလုံပန်းနေတဲ့အချိန်မှာကိုကတော့အိမ်တော်ကြပြီးတော့ညှော်လင်းချက်တွေထုတ်သွားတယ်။ပညာရေးနဲ့ပတ်သက်လို့လည်းဆုံးကနိုင်မရောက်ဘူးဆိုတဲ့အားငယ်စိတ်ကြီးကတော့ရှိသွားတာပေါ့လေ။
ဒီလိုရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာဆိုးကျိုးတွေအပြင်ဇာရိတနဲ့မိတ္တပိုင်းဆိုင်ရာလူလူမှုရေးပိုင်းမှာလည်းဆိုးကျိုးတွေများစွာတက်ရောက်နိုင်တယ်လို့ညီမြချင်းမြမအဖွဲ့ညွှန်ကြားရေးမှူးဦးအောင်မျိုးမင်းတို့လိုလူခွင့်ရေးပညာရှင်တွေကလည်းသတိပေးနေကြပါတယ
်ကလေးသူငယ်ဆိုင်ရာခွင့်ရေးစာချုပ်မှာအဓိကအရေးကြီးတဲ့မူဝါဒတစ်ခုပါတယ်ကလေးရဲ့အကောင်းဆုံးအကျိုးဦးစားပေးရတယ်အခုကျွန်တော်တို့လှုပ်ဆောင်နေတဲ့ကိစ္စမျိုးသုံးဆောင်စင်လာရတဲ့ခုနောက်တစ်ခုကကလေးရဲ့ကောင်းကျိုးနဲ့နှစ်ခုရှင်လာတဲ့ခါမှာကျွန်တော်တို့တော်တော်ကြွားချနေတွေ့ရတယ်။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့ကလေးအသက်18နှစ်အောက်မှာလက်ထပ်ပေးခြင်းကသူ့ရဲ့ကောင်းကျိုးဘလို့မှမဖြစ်နိုင်ဘူး။လူမှုရေးကောင်းကျိုးမရှိဘူး။သူ့ရဲ့ပညာရေးကျန်တဲ့အပိုင်းတွေအကုန်လုံးထိခိုက်နိုင်တဲ့အတွက်အဲ့လိုမျိုးရှင်လာလို့ရှိရင်ကလေးရဲ့ကောင်းဆုံးကျိုးအတွက်အချို့သောသုံးဆောင်စင်လာရတဲ့အောင်ကျွန်တော်ကပယ်ချက်တင်ပယ်ချက်ရမယ်အနေအထားမျိုးရှိတယ်။
ဒါနဲ့မကသေးပါဘူးလူကုန်ကူးမှုလိုမျိုးရာဇဝတ်မှုပြဿနာတွေလည်းကြီးထွားလာနိုင်ပြီးတော့အမျက်ထုတ်လိုသူတွေရဲ့တားကောင်တွေဖြစ်သွားနိုင်တဲ့အန္တရာယ်တွေလည်းရှိနေတာပ
ါအခုလိုမျိုးအသက်အရွယ်မပြည့်သေးတဲ့သူတွေ18နှစ်အောက်ကလေးတွေကိုတစ်ထပ်ခွင့်ပေးလိုက်မယ်ဆိုရင်ဒါကကလေးတို့မှာစော်ကားခြင်းနဲ့တူကလေးနဲ့ပတ်သက်ပြီးတော့ငွေချင်းနဲ့ပေါက်ပြီးတော့လက်ထပ်ခြင်းနဲ့သူတွေအတွက်အခွင့်အလမ်းတစ်ခုဖြစ်သွားနိုင်တယ်နောက်တစ်ခုကလူကုန်ကူးမှုအပိုင်းလက်ထပ်ပြီးတော့လူကုန်ကူးတဲ့ပုံစံမျိုးဖြစ်တဲ့ဟာကိုကျွန်တော်ဘယ်လို့မှတားနိုင်မှာမဟုတ်ပါဘူးလေ အလုပ်ခွင်လန်းဖြစ်သွားလို့ရှိရင်ကလေးတွေပေါ်မှာကျွန်တော်တို့ကာကွယ်ပေးတဲ့ဥပဒေလည်းမရှိတဲ့အတွက်ဘလို့မှဥပဒေရဲ့အကြောင်းကျိုးကိုကျွန်တော်ယူလို့ရတာမှမဟုတ်ပြ။အရင်တော့ဘာကြောင့်ကာကွယ်ပေးလဲဆိုတော့အဲ့လိုမျိုးလုပ်ခဲ့တဲ့အစဉ်လာရှိတယ်။အသက်ငယ်ငယ်ရွယ်ရွယ်ကိုငွေကြေးရတခြားသောပိတ်ဆာမျိုးကြောင့်ပေါက်တဲ့ဆက်ဆံပြီးတော့မိဘတွေကခွင့်ပြုရဲဆိုပြီးလှုပ်ဆောင်တဲ့အရာမျိုးရှိခဲ့တာရှိပါတယ်။ကျွန်တော်ပတ်ဝန်းကျင်ပြည်နီးနားချင်းနိုင်ငံတွေမှာဒီလိုမျိုးရှိခဲ့တယ်။ကျွန်တော်တိုင်းပြည်မှာတော့ဥပဒေအပြည့်နဲ့ကာကွယ်ပေးနိုင်တဲ့အတွက်ဆူဆူဝမ်းစီအောင်လုပ်နိုင်ခဲ့တယ်ဒါပေမဲ့အခုလိုမျိုးဥပဒေကြီးကိုယ်တိုင်ကကျိုးပေါက်သွားရင်ကာကွယ်မှုအတွက်ကျွန်တော်အများကြီးထိခိုက်သွားတယ
်ပြည်သူ့လွတ်တော်ကအတည်ပြုခဲ့တဲ့အသက်18နှစ်အောက်လက်ထပ်ခွင့်အဆိုကိုထောက်ခံကြသူတွေကတော့ကာယကံရှင်ကလေးတွေနဲ့မိဘတွေရဲ့သဘောတူမှာဖြစ်တာလို့ခြေပါကြတာပါဒါပေမဲ့လည်းမိဘဝတ္တရား5ပါးဆိုတဲ့အတိုင်းမိဘအပါဝင်အုတ်ထင်းသူကိုမလွန်ဆန်ရဲလို့လက်ခံရတဲ့ဖြစ်ရပ်တွေကိုလည်းမေးမထားတဲ့နဲ့အတွဲမကြခင်အမျိုးသားလွတ်တော်နဲ့ပြည်တော်စုလွတ်တော်ကိုရောက်လာတော့မယ်အသက်18နှစ်အောက်အိမ်အောင်ပြုခွင့်အဆိုကိုလေးလေးနက်နက်စဉ်းစားသင့်ပါတယ်ဆိုတာနဲ့ပဲဒီတစ်ပတ်ရဲ့ကန့်လက်စင်ရလူလူကျမ်းမာရေးအစီအစဉ်ကိုရန်နာခွင့်ပြုပါရှင်